COVID-19 ကူးစက်ခံထားရသူတမရဒေါ်နယ်ထရမ့်ဆေးရုံကနေအိမ်ဖြူတော်ကိုပြန်ရောက်လာပြီးတဲ့နောက်တမရနဲ့မိသားစုကိုနိုင်မလန်ဆောင်ကြည့်ကူတာပေးမယ်ဆေးအဖွဲ့လည်းအိမ်ဖြူတော်မှာရောက်ရှိနေပြီးဖြစ်ပါတယ်။တမရရဲ့တမားတော်ကြီးဖြစ်တဲ့ဒေါက်တာရှောင်းကွန်လီကပဲဆေးရုံမှာတာဝန်ယူသလိုအိမ်ဖြူတော်မှာဆက်ပြီးတော့တာဝန်ယူမှာဖြစ်ပါတယ်။အရေးပေါ်ကူတာနိုင်တဲ့အနေအထားကတော့ဆေးရုံတည်ုံလောက်ပြည့်စုံမှာမဟုတ်ပေမဲ့အိမ်ဖြူတော်ဆေးဝန်ထမ်းအဖွဲ့ဟာ24နိုင်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့ထိတ်တန့်ဆရာဝန်တွေသူနာပြုတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းတမရရဲ့တမားတော်ဒေါက်တာရှောင်းကွန်လီကပြောပါတယ်။ဒေါက်တာကွန်လီဦးဆောင်တဲ့အိမ်ဖြူတော်ဆေးဝန်ထမ်းအဖွဲ့မှာဝန်ထမ်း30ပါရှိပါတယ်။စံသက်ခန်းတစ်ခန်းကိုအိမ်ဖြူတော်မြင်ကြီးတက်မှာထားရှိသလိုပို့ပြီးတော့ကြီးမားတဲ့ရုံးခန်းတစ်ခုကိုတော့အိမ်ဖြူတော်နဲ့တွဲရဲ့အိုက်ဆင်ဟာဝါအဆောက်အဦးမှာထားရှိပါတယ်။သမရနဲ့သမရရဲ့မိသားစုဝင်တွေဒုတိယသမရအိမ်ဖြူတော်ဝန်ထမ်းတွေနဲ့လိုအပ်ရင်နိုင်ငံခြားကဧည့်သည်ခေါင်းဆောင်တွေနဲ့အိမ်ဖြူတော်ကိုလေ့လာဖို့လာရောက်သူခရီးသွားတွေပါစေကူတာမှုခံယူနိုင်မှာဖြစ်ပါတယ်။အိမ်ဖြူတော်ဆေးဝန်ထမ်းအဖွဲ့ကပုံမှန်ဆေးစစ်တာကအစဆေးထုတ်ပေးတာနဲ့အရေးပေါ်ကုသရေးလုပ်ငန်းတွေအထူးတာဝန်ယူမှာဖြစ်ပါတယ်။အခြေအနေဆိုးတဲ့လူနာရှိလာရင်တော့အိမ်ဖြူတော်ဆေးအဖွဲ့ကအခြေအနေကိုတည်ငြိမ်အောင်လှုပ်ဆောင်ပေးပြီးဆေးရုံကိုအမြန်ဆုံးပို့ဆောင်နိုင်အောင်လှုပ်ဆောင်ပေးမှာဖြစ်ပါတယ်။အိမ်ဖြူတော်ကိုတည်င်းလာယူတဲ့တည်င်းသမားတွေကို COVID-19 ဆန့်သက်စစ်ဆေးမှုကိုလည်းအိမ်ဖြူတော်ဆေးအဖွဲ့ကပဲတာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။